စနေကရှင်မြန်ကစားကြတဲ့ပရီးမီးယားလိပွဲစဉ်ဒီမှာပြီးခဲ့တဲ့ဘောလုံးရာသီချန်ပီယံမန်စီးတီးအသင်းဟာအဝေးကွက်မှာဝိုးဖ်စ်အသင်းနဲ့တစ်ဖက်တစ်ကိုးစီသွင်းပြီးတည်ကြပါတယ်။တခြားထိပ်တန်းအသင်းတွေဖြစ်တဲ့အာဆင်နယ်နဲ့လီဗာပူးတို့ကတော့အိမ်ကွင်းမှာအသီးသီးအနိုင်ရပါတယ်။အာဆင်နယ်ကဝက်ဆမ်ကို3-2နဲ့နိုင်ပြီးလီဗာပူးကဘရိုက်တန်ကို2-1မရှိနဲ့နိုင်တာပါ။ဂျန်ပွဲတွေမှာလက်စတာစီးတီးကဆော့သမ်တန်ကိုအဝေးကွက်မှာ2-2နဲ့နိုင်ပြီးဘိုးမော့သ်ကအိမ်ကွင်းမှာအေဗာတန်နဲ့တစ်ဖက်2-2စီသည်။ကာဒစ်ဖ်စီးတီးကအဝေးကွက်မှာဟက်ဒါစ်ဖီးလ်နဲ့ဂိုးမရှိတည်ကြပါတယ်။ဒီကနေ့မှာ Watford နဲ့ Crystal Palace, Fulham နဲ့ Burnley, Newcastle နဲ့ Chelsea တို့ရမယ်ကစားဖို့ရှိပါတယ်။မြန်မာပရိသတ်အများစုအားပေးကြတဲ့ Manchester United အသင်းကတော့တနင်္လာနေ့ကျရင် Spurs အသင်းနဲ့အင်ကွင်းမှာကံပိုးရှိပါတယ်။ Man U အသင်းဟာအင်ကွင်းမှာယာစီအဖွင့်ပွဲဖြစ်ခံရတဲ့ Leicester City နဲ့ပွဲမှာ2-2နဲ့ကပ်ပြီးအနိုင်ရပေမဲ့ဒုတိယပွဲအဖြစ်အဝေးကွင်းခံရတဲ့ Brighton နဲ့ပွဲမှာတော့2-3နဲ့ရှုံးထတာကြောင့်နီးပြ Mourinho ပေါ် Man U ပရိသတ်တွေအတော်လေးမကြင်မနက်ဖြစ်ပြောဆိုသံတွေထွက်ထားပါတယ်။လက်ရှိမှာတော့လီဗာပူးအသင်းဟာ၃ပွဲကစား၃ပွဲနိုင်တဲ့အမှတ်ပေးစရာထိပ်ဆုံးမှာရည်တည်နေပါတယ်။